ကျောင်းပြန်ဖွင့်မှုအခြေအနေကိုကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းနေတယ်ဆိုတဲ့သတင်းကိုပြောပြပါမယ်။ပုံမှန်အားဖြင့်ဇွန်လ၁ရက်နေ့မှာအခြေခံပညာကျောင်းတွေပြန်ဖွင့်ကြရမယ်ဆိုပေမဲ့
ကျောင်းရပြန်ဖွင့်ရင်ကျောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်လို့နှုံချုံမှုရှိအောင်ဆောင်ရွက်ဖို့ညှိနှိုင်းနေကြတဲ့အကြောင်းကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကညွှန်ကြားရေးမှုထောက်တာတန်းနိုင်စွာအခုလိုပြောပါတယ်။
အဲ့ဒါကကျွန်တော်ဝန်ကြီးဌာနကခုညှိနှိုင်းနေတယ်ဗျာ။ဒီစာရေးသွားပြန်နေလို့ရေးပညာရှင်တွေပေါ့နော်။သူတို့
ဒီဘက်ကဒီအခြေခံပညာဝန်ကြီးဌာနပညာရှင်အဲ့ဒါညှိနှိုင်းနေကြတယ်။ဒီကောင်းမဖွင့်ခင်ကတော့ကြောက်နေကြအောင်။အွန်လိုင်းကနေတင်လို့ရတဲ့အတန်းနဲ့တင်လို့မရတဲ့အတန်းခွဲပြီးကျောင်းသားတွေအတွက်အဆင်ပြေအောင်ညှိနှိုင်းနေကြတယ်လို့ဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ပညာရေးဝန်ကြီးဌာနဖက်ကတော့ကျောင်းပြန်ဖွင့်မယ့်ချက်ကို COVID-19ရောဂါတိုက်ဖျက်ရေးဖို့ကော်မတီရဲ့ညွှန်ကြားချက်ကိုစောင့်နေတယ်ဆိုပြီးအခြေခံပညာဥပဒေအရဖြစ်ပြီးဌာနမှညွှန်ကြားရေးမှုချုပ်ဦးကိုလေးဝင်းကပြတင်းဌာနတွေကိုပြောထားပါတယ်။
အကယ်၍ကျောင်းတွေကိုပုံမှန်တက်မှတ်ချက်အတိုင်းပြန်မဖွင့်နိုင်သေးဘူးဆိုရင်လည်းအွန်လိုင်းကနေသင်ယူနိုင်ဖို့အတွက်စဉ်းစားဆောင်ရွက်နေတာတွေရှိတယ်ဆိုပြီးတော့လည်းရခင်ကပြောဆိုထားတာရှိပါတယ်။ကိုဗစ်-19ရောဂါကိုမထိန်းချုပ်နိုင်သေးပဲကျောင်းတွေကိုအလျင်စလိုပြန်ဖွင့်တာမျိုးမလုပ်စီခြင်းဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အတွင်းမှဒေါက်တာဇော်မျိုးလှိုင်ကပြောပါတယ် ပါတယ်ဟိုအကြောင်းဖုန်းတဲ့အချိန်မှာကြာရင်ဒီအကြောင်းထဲမှာတယောက်တစ်လျက်နေဖြတ်ဖြစ်သွားတယ်ရင်အောက်ဖြစ်ဖြစ်သွားရင်ပို့ပြီးတော့လေကျွန်တော်တို့အများကြီးဖြစ်သွားနိုင်တယ်ပေါ့နော်ဒီလိုဒီဒါကြောင့်မလို့ကျောင်းကြီးတွေတဲ့ကျွန်တော်ပရမတ်ချက်နေလေတလားတန်နေနှစ်လားတန်နေကျွန်တော်ဟိုဆိုင်းငံ့ထားသိကျင်တာလေကျွန်တော်အမြင်ရလေ
ရောကအချိန်ကြီးကျောင်းဆိုပြီးကျောင်းတွေကိုကာလရှည်ပိတ်ထားဖို့ကမဖြစ်နိုင်တာကြောင့် online ကနေတင်ကြားတာမျိုးလုပ်ဖို့အစီအစဉ်နေတာတွေကိုလည်းကြားနေရပေမဲ့လက်ရှိအချိန်ကြီးမှာအဆင်ပြေနိုင်မှာမဟုတ်သေးဘူးလို့ဒေါက်တာဆိုမျိုးလိုင်ကဆိုပါတယ
်လက်ရှိမှာတော့ကျွန်တော်တို့ online လုပ်ဖို့အချိန်ကြီးကမပြီးသေးဘူးမပြီးသေးတဲ့အနေအထားမှာကျွန်တော်တို့တခြားနည်းတွေနဲ့လုပ်နိုင်လို့ကျွန်တော်တို့ကြိုးစားတယ်လို့ပြောပါတယ်အချမ်းကြီးနဲ့ဆိုတာကဥပမာကျွန်တော်တို့ဒီလူမှုကွန်ရက် Facebook ကိုတင်ပြီးတော့ online တော့မဟုတ်ပေါ့နော် offline နေနဲ့တင်တဲ့သင်ခန်းစာတွေကိုပြည်ပြိုက်ပြီးတော့တင်ပြီးလေအဲ့ဒီဟာတွေကိုသက်ဆိုင်ရာဒေတာတွေမှာရှိတဲ့မိသားတွေကတောင်းတမိသားတွေကနေဒါတွေကိုကျွန်တော်တို့ download ရှင်းနေအပတ်သမီးတွေကိုပွင့်ပြမယ်မိသားတွေအခုဒီနေပေါ့နော်အဲ့တော့အပြည့်အဝဟာမြတ်စွာဆန်ပြီးချင်းကမအောင်မြင်တော့ကျွန်တော်တို့ဒီတိုင်းဘာမှတော့ရက်ထားလို့မဖြစ်ဘူးဒီကလေးတွေကိုအချိန်ကုန်မသွားအောင်ပေါ့လေသင်လို့ရတာကိုကြိုတင်ထားမယ်
တက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ20ရက်နေ့မှာဖြည့်ဆို့ပြီးစီးခဲ့ပေမဲ့မတ်လ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းကြေညာလိုက်တဲ့အတွက်အဖြစ်လာစစ်ဆေးခြင်းလုပ်ငန်းတွေကိုရက်အကန့်အသတ်မရှိရပ်ဆိုင်ထားခဲ့ရပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။